အလုသမားလောက်ကိုင်းနဲ့လူမှုဖွံ့ဖြိုးရေးဝန်ကြီးဌာနနဲ့ထိုင်းနိုင်ငံရောက်အလုသမားရေးကူညီနေသူတွေကျွမ်းကျင်သူတွေပူးပေါင်းပြီးမြန်မာထိုင်းနှစ်နိုင်ငံအကြားထိုင်းနိုင်ငံရောက်မြန်မာအလုသမားရေးပြဿနာတွေကိုဖြေရှင်းဖို့အတွက်လာမယ့်ဇန်နဝါရီ၈ရက်၉ရက်နေ့တွေမှာအစည်းအဝေးကျင်းပမှာဖြစ်ပါတယ်။အဲ့ဒီအစည်းအဝေးမှာထိုင်းနိုင်ငံရောက်ရွှေ့ပြောင်းမြန်မာအလုသမားတွေရဲ့ပြဿနာတွေကိုဖြေရှင်းနိုင်ဖို့အချက်၉ချက်အပြင်အခြားလိုအပ်ချက်တွေကိုလည်းထည့်သွင်းဆွေးနွေးသွားမယ်လို့သိရပါတယ်။မြန်မာထိုင်းနှစ်နိုင်ငံအကြားညှိနှိုင်းအစည်းအဝေးပွဲမှာထည့်သွင်းဆွေးနွေးမယ်။နှစ်နိုင်ငံသဘောတူညီမှုစာချုပ်လွှာမှာထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတွေအထောက်အထားမပြည့်စုံတဲ့အတွက်ငွေပေးပြီးအလုပ်လုပ်ကင်နေရတာတွေလိမ်လည်ခံရတဲ့ပြဿနာတွေရှိနေတယ်လို့အလုပ်သမားအလုပ်ကင်တဲ့လူမှုဖူလုံရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမျိုးအောင်ကပြောပါတယ်
တော့ထောက်ထားဆိုတဲ့ကနေမှာခုနဒါဝင်နဲ့ဆွေးနွေးနေလေခုနအကြံတော်တောင်ဆွေးနွေးနေတယ်။ဘာလို့အလုပ်သမားတွေကိုဂိတ်ရောက်ရင်အထဲကိုဝင်ခိုင်းလိုက်တယ်။ဟောပြောဆိုပြီးတော့တယောက်ချင်းဝင်ခိုင်းတယ်။တောင်းလိုက်လားမတောင်းလိုက်လားလည်းမသိရဘူးလေ။ပြန်တက်လာတယ်အဲ့မှာအလုပ်သမားပေးလိုက်ရပြီဆိုတဲ့ဟာမျိုးတွေဖြစ်နေတာ။ဒါဝင်လည်းခုနမှန်တယ်လေသူကြောင့်ပေးလို့ပြောတာ။သူကပို့ပေးမယ်လေ။ဒီထောက်ထားရဒါဒီလူတွေကိုအရေးကြီးပေးပါပို့ပေးမယ်။သူတို့ဆရာအဲ့ကြမှာစောင့်ကြည့်ရမှာပေါ့နော်။ပို့ပေးမယ်လေ။ပြန်ပြီးတော့သူတို့တိုင်းပြည်ကိုဒါငါတို့အလုပ်သမားဝန်ထမ်းတဆင်အရေးကြီးဘူးဆိုတာပို့ပေးမယ်။သူ့နိုင်ငံရဲ့ဥပဒေတော့ဖြစ်ပြီလေ။ဘာပြောဒါကတော့အနည်းဆုံးတော့တန့်သွားမှာပေါ့နော်။ဟုတ်ကဲ့တော်နဲ့ပို့မယ်လေပို့တဲ့ခါကျသူတို့တိုင်းပြည်ဝင်သူတို့တက်ဆိုင်ဝင်ကြီးတိုင်းပြည်ပို့မယ်ဒီလိုကိစ္စရတဲ့ကိုလုပ်ပေးပါဆိုရင်တော့ဒါတခုတော့အတိုင်းအတာတခုတော့သူတို့လည်းတန့်သွားနိုင်တာပေါ့နော
်ဆွေးနွေးပွဲကိုတက်ရောက်လာတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ဒါရိုက်တာဦးကျော်တောင်းကလက်ရှိမြန်မာနိုင်ငံအစိုးရအနေနဲ့ထိုင်းနိုင်ငံရောက်မြန်မာအလို့သမားတွေကိုကာကွယ်စောင့်ရှောက်ပေးမှုအားနည်းနေတယ်လို့သုံးသပ်ထားပါတယ
်2017နောက်ပိုင်းမှာသမ္မတယူဦးသိန်းစင်ကဒီကျွန်တော်တို့ဒီပြည်ပောက်ရောက်တဲ့လို့သမားတွေကိုအမျိုးမျိုးသား passport တွေထုတ်ပေးခဲ့တဲ့အတွက်တစုံတစ်ခုထိကောင်းလာတယ်ဒီနောက်ပိုင်းမှာမြန်မာတန်ရုံးတွေမှာလို့သမားကူညီစောင့်ရှောက်ရေးကော်မတီဖွဲ့ပြီးတော့မှမူအပြင်လောက်လာတာရှိပေမဲ့ဘေးဩကတရားနေရာမှာပဲဒါတပင်သေးပေါ့ဗျာကောင်းစင်တွေကတော့အများကြီးကာကွယ်စောင့်ရှောက်မှုအရန်အားနည်းပါတယ်တကယ်ကိုထိထိရောက်လို့ဖို့အတွက်ဆိုလို့ရှိရင်မူအင်အားလူအင်အားငွေအင်အားတွေအများကြီးလိုအပ်ပါတယ် policy အသစ်တွေလည်းပြောင်းလဲဖို့လိုပါလိမ့်မယ်နံပါတ်1အဲ့ဒါပြည်တွင်းမှာလောက်ကန်ခွင့်လန်းဖန်တီးပေးဖို့အတွက်တိုင်းပြည်တိုင်းတစ်ခုမှ foundation လို့ပြောတဲ့အခြေခံအဆောက်အဦကိုတည်ဆောက်ဖို့လိုပါတယ်နံပါတ်2ကမြန်မာပြည်မှာလျှက်စစ်မှုရှိဖို့လိုတယ်နံပါတ်2ကလမ်းဘက်ဆက်တွေကောင်းဖို့လိုတယ်နောက်တစ်ချက်ကပြည်ပရင်းနှီးမြှုပ်နှံမှုဥပဒေတွေကိုလည်းပဲပြင်ဆင်တင်ပြင်ဆင်ထိတ်တာတွေကိုပြင်ဆင်ဖို့လိုပါလိမ့်မယ
်ထိုင်းနိုင်ငံရောက်မြန်မာအလို့သမားတွေအကူအညီပေးဖို့အတွက်ထိုင်းနိုင်ငံအခြေစိုက်မြန်မာတန်ရုံးမှာဝန်ထမ်းအင်အားနည်းနေတာကြောင့်ထိရောက်တဲ့အကူအညီမပေးနိုင်ဘူးလို့ထိုင်းနိုင်ငံရောက်မြန်မာအလို့သမားကြီးဆောင်ရွက်ပေးနေတဲ့မတ်ဦးကပြောပါတယ
်မြန်မာအလို့သမားကြီးရောဆောင်ရွက်ဖို့ဘန်ကောက်မြန်မာတန်ရုံးမှာရောက်ရှိလာတဲ့အရာရှိဟာနှစ်ဦးတည်းပဲထားတယ်ပေါ့နော်နှစ်ဦးရဲ့နောက်အောက်မှာလုပ်ရမယ့် process တွေဟာအလို့သမားဦးကြီးကတားနဲ့ချီပြီးများပြားနေတယ်ပြဿနာပေါင်းများစွာလည်းတနေ့ကိုဖုံးကအချိန်40လောက်ဝင်နေမယ်ဆိုရင်ဒီဝန်ထမ်းနဲ့အောက်ကနောက်ထပ်ဝန်ထမ်းတစ်ယောက်စီနဲ့လုပ်ရဖို့လည်းအဆင်မပြေဘူးဖုံးကိုကင်ပေးပြီးတော့ဖြေချပေးရမယ်ဝန်ထမ်းမျိုးလည်းလိုအပ်တယ်ဆိုတော့ဘလို့နည်းနဲ့မှဝန်ထမ်းအရာရှိနှစ်ဦးနဲ့လုပ်ရမယ့်ကိစ္စမျိုးမဟုတ်ဘဲနဲ့ဌာနစိတ်တစ်ခုဆိုပြီးဖွင့်ပြီးတော့တီးတန့်တွင်တွင်ကျကျနဲ့ရုံးဌာနအဖွဲ့အစည်းတစ်ခုဆိုပြီးတော့လုံမပို့ပြီးတော့ကောင်းမယ်လို့မြင်ပါတယ
်ဒီကနေ့အစည်းအဝေးပွဲကိုအလို့သမားအလို့ကင်နဲ့လူမှုဖူလုံရေးဝန်ကြီးဌာနမြန်မာနိုင်ငံသတင်းရဲတပ်ဖွဲ့နဲ့ထိုင်းနိုင်ငံရောက်ရွှေ့ပြောင်းမြန်မာအလို့သမားကြီးကူညီဆောင်ရွက်ပေးနေသူတွေတက်ရောက်ခဲ့ကြပါတယ်ခင်ဗျာ